လာမဲ့နိုဝင်ဘာလရဲ့ကျင်းပမဲ့ရွေးကောက်ပွဲမှာလက်နက်ကင်ပြိပခါတွေကြောင့်မီးရဲစွန့်ခွာထွက်ပြေးနေရသူတွေမဲပေးကွင်ဆုံးရှုံးမှာကိုစိုးရိမ်နေတဲ့အကြောင်းပြောပြပေးပါမယ်။ကျမမိခါပါ။ကျင်းပဖို့လေးလားလောက်သာလိုတော့တဲ့ရွေးကောက်ပွဲမှာစစ်တမ်းကြောင့်တင်းချောင်နေရတဲ့တင်းနဲ့ချီတဲ့မဲဆန္ဒရှင်တွေမဲပေးနိုင်မဲ့အခြေအနေတွေကမရေမရာဖြစ်နေတဲ့အပေါ်နိုင်ငံရေးအတိုင်းဝိုင်းကစိုးရိမ်နေကြတာပါ။တိုင်းနဲ့ချီတဲ့စစ်ပေးရှောင်ဒုက္ခတွေတွေရှိနေတဲ့ရခိုင်ပြည်နယ်မှာဆိုရင်လေတိုက်ပွဲတွေကဆက်လက်ပြင်းထန်နေတာကြောင့်မဲပေးနိုင်မှုအခက်ကြုံနေရတယ်လို့ရခိုင်ဒီမိုကရေစီပါတီကအထွေထွေအတွင်းရေးမှူးဦးမျိုးကျော်ကပြောပါတယ
်။ဒါမတော်ရဲ့လက်နက်ကန်ဖွဲ့စည်းရေးကနေပြီးတော့ဒီမဲပေးနိုင်ဖို့အတွက်အတိခရမယ်။သူတို့ဘက်ကနေပြီးတော့အဲ့လိုဟိုကြီးညာချက်လိုဟာမျိုးတင်ထုတ်ပြန်တာမျိုးလုပ်ပေးတယ်ဆိုရင်တော့လုံချုံဟုံးတစ်ခုအဆင့်တစ်ခုဖြစ်တဲ့အတွက်မှာမဲပေးနိုင်တဲ့အဖက်မှာတော့ဖြည့်ရောက်လာမယ်လို့ထင်တယ်။စည်ရင်ရဆိုရင်2သိန်းကျော်စည်ရင်ကစေဘေးချောင်းစခန်းမှာရှိတယ်ဗျ။2သိန်းကျော်လောက်စည်ရင်ပေါက်နေတယ်ဆိုရင်ဒါပဲဒီအဲ့ဒီမှာကျွန်တော်တို့တစ်သိန်းထဲကတော့နေပြီးတော့မဲဆန္ဒရှင်တွေဖြစ်မယ်လေ။တစ်သိန်းကျော်တော့ပြည်သူတွေကတော့သူတို့မဲပေးမဲ့ခွင့်ရည်ဆုံးရှုံးဖို့ရှိတယ်ပေါ့
။သမရဦးဝင်းမြင့်ကတော့မဲပေးခွင့်ရှိသူတိုင်းမဲပေးခွင့်မဆုံးရှုံးစေဖို့မဲပေးနိုင်ခွင့်ဆုံးရှုံးတာဟာနိုင်ငံသားတယောက်ရဲ့မွေးရာပါအခွင့်အရေးလူအခွင့်အရေးဆုံးရှုံးရာရောက်တာကြောင့်မဲပေးခွင့်မဆုံးရှုံးရအောင်စီစဉ်ဖို့လိုတယ်ဆိုပြီးပြည်ထောင်စုရွေးကောက်ပွဲကော်မရှင်ကတာဝန်ရှိသူတွေအစိုးရအဖွဲ့ဝင်တွေနဲ့နေပြည်တော်မှာပြီးခဲ့တဲ့လစံတွေ့တဲ့အချိန်မှာပြောဆိုထားပါတယ်။ကချင်ပြည်နယ်ပြည်သူပါတီအတွင်ရေးမှူးဒေါ်ရဲဘူးကတော့ရွေးကောက်ပွဲလုပ်ငန်းစဉ်မှာစစ်ဘေးဒုက္ခသည်တွေပါပါဝင်ခွင့်ရအောင်စီစဉ်ဖို့လိုအပ်ချက်တွေရှိနေတယ်လို့ပြောပါတယ
်။ UEC စီဝေးမှာပြောတာကတော့မဲထည့်တာနဲ့ပတ်သက်မှမပုံတင်မရှိနဲ့ရတယ်လို့ပြောတယ်ဒါပေမဲ့တက်ရှိအောက်ခြေမှာတော့ဒီမပုံတင်နဲ့စီစစ်နေတယ်လို့လည်းကြားရပါတော့။အဲ့ဒါကိုလည်းကျမတို့ကဘယ်ဟာမှန်တယ်လဲဆိုတာပြန်ပြီးတော့ကြည့်ရမှာဖြစ်ပါတယ်။တကယ်လို့မပုံတင်နဲ့စီစစ်တယ်ဆိုရင်တော့အဲ့ဒါကိုကျမတို့ကပြန်ပြီးတော့စီစစ်စီစစ်ပြီးမှဒါ UEC ကပြောတဲ့အတိုင်းမပုံတင်မလို့ဘူးသူတို့ကတကယ်တိုင်းရင်းသားတွေဖြစ်တယ်မဲထည့်ပေးနိုင်တဲ့သူတွေဖြစ်တယ်ဆိုရင်ထောက်ခံချက်နဲ့ဒါတွေကိုပြန်တင်ရမှာဖြစ်ပါတယ်
။ပြည်ထောင်စုရွေးကောက်ပွဲကော်မရှင်ကတော့မဲဆန္ဒရှင်စည်ရင်းတွေကိုလာမဲ့စနေနေ့ကစလို့ထုတ်ပြန်ပေးသွားမယ်အကြောင်းကြေညာထားပြီးမဲပေးခွင့်ရှိသူတွေပါမပါအချက်အလက်မှန်မမှန်စတာတွေကိုစစ်ဆေးဖို့လည်းတိုက်တွန်းထားပါတယ်။ရှမ်းပြည်နယ်မြောက်ပိုင်းကဒေတာတချို့မှာတော့စစ်ဘေးရှောင်တွေနဲ့ပတ်သက်တဲ့အချက်လက်တွေကိုရွေးကောက်ပွဲကော်မရှင်တာဝန်ရှိသူတွေစုဆောင်းနေပေမဲ့မဲပေးတဲ့လုပ်ငန်းစဉ်နဲ့ပတ်သက်လို့ရှင်းရှင်းလင်းလင်းမသိရသေးဘူးလို့လည်းတအောင်းပလောင်အမျိုးသားပါတီကအတွင်ရေးမှူးမိုင်းအုတ်ခိုင်ကပြောပါတယ
်။ကျော်ဒါဒီသူ့မဲပေးခွင့်ရအောင်တော့လားစီတမီးတဖုံဆောင်ရဖြည့်တင်တယ်လို့ပြောချင်လို့ယူဆလာတယ်နော်။မဲပေးကမရှိရအောင်နော်။ကျိုးအိမ်အောင်စုမပါလာလို့ဆွေးနွေးမှုလည်းမရှိတာလို့ဒီလိုဖြစ်သွားတဲ့အခါကျတော့ဒါတမီးကြီးတဖုံစင်စားဖြည့်တင်တယ်လို့ကျန်ယူဆလာတယ်။ဆိုတော့ဒီ190စုပြောင်းတာကတော့နည်းနည်းစင်ကျိုးတက်တော့လားစင်ကာပူတင်တယ်လို့ပြောတာ
လက်နက်ကင်ပရိပခါတွေရှိနေစေဖြစ်တဲ့ရှမ်းပြည်မြောက်ပိုင်းဘက်ကရွေးကောက်ပွဲကော်မရှင်အဖွဲ့ကအတွင်ရင်မှုဦးနစ်ဆန်ဦးကတော့စစ်ရှောင်ဒုက္ခသည်တွေလာမကပြပကပြန်လာတဲ့ရွှေပြောင်းအလုံသမားတွေပါမဲပေးခွင့်မဆုံးရှုံးရအောင်စီစဉ်ဆောင်ရွက်နေတယ်လို့ဆိုပါတယ
်အဲဒီကန်ဒီမှာရှိတဲ့ဟိုဟာဒီတိုင်းသားပြည်သူတွေနဲ့ကျန်တဲ့ရှင်တွေမဲပေးခွင့်မဆုံးရှုံးဖို့အတွက်တက်ဆိုင်ရာဟိုဒီနဲ့သူတို့အချို့လူတွေကလည်းတော့ကျွန်တော်ရက်ကြီးသေးသေးလေးနဲ့ပေါင်းပြီးတော့သူတို့တက်ဆိုင်ရာရက်ွက်ကြီးရတယ်မှာပါတဲ့ခြေလေးကိုအချို့လူတွေအချို့လူတွေကလည်းအတူတူပြပူလာတဲ့ခြေလေးတွေတက်တင်ရက်ရဲ့ဆက်မနဲ့ချင်းတုံးဆောင်နေလည်းရှိပါတယ်ဆရာမဟုတ်ကဲ့
ကုလသမဂ္ဂလူသားချင်းစာနာမှုဆိုင်ရာညှိနှိုင်းရေးမှုယုံ UNOCHA ကတော့ကချင်၊ကရင်၊ရှမ်းနဲ့ရခိုင်ဒေသတွေမှာအိုးအိမ်စွန့်ခွာခိုးလုံနေရသူဥယျာဉ်2,400ကျော်ခန့်ရှိတယ်လို့ခန့်မှန်းထားပါတယ်ခမန်းကြီးအရကချင်ပြည်နယ်မှာလူဦးရေ9,200ကျော်ရှမ်းပြည်နယ်မှာလူဦးရေ1,000ခွဲကျော်ကရင်ပြည်နယ်မှာလူဦးရေ9,600နဲ့ရခိုင်ပြည်နယ်မှာတော့2012ခုနှစ်ကပြိပခါတွေကြောင့်နေရဆွန့်ခွာခဲ့ရသူ13,000ဝန်းကျင်လောက်ပါဝင်တယ်လို့ပြောဆိုထားပါတယ်ရခိုင်ပြည်နယ်မှာလက်တလုံးဖြစ်ပွားနေတဲ့လက်နက်ကင်ပြိပခါတွေကြောင့်နောက်ထပ်လေနေရဆွန့်ခွာထွက်ပြေးသူတွေတိုးလာလျက်ရှိပါတယ်ရှင်ကျမမိခါပါရန်ကုန်ကနေဒီသတင်းပေးပို့ထားတာဖြစ်ပါတယ်